တောင်ကိုရီးယားသမရပါကွန်နေကိုယာရုကနေဖယ်ရှားရေးကိစ္စခြေကဥပဒေခုံရုံးကတရားဝင်တည်ပြုလိုက်ပါပြီ။သမရပါကွန်နေကိုယာရုကနေဖယ်ရှားဖို့တရားရုံးမှာပဲဒီကနေ့တင်ကြေညွှန်တဲ့ဆုံးဖြတ်လိုက်တာပါ။တရားရုံးပြင်ပမှာတော့ဆန္ဒပြပွဲတွေကနေဆန္ဒပြသူ2ဦးသေဆုံးပါတယ်။ယာယီတရားသူကြီးချုပ်အီဂျုံမီကတရားရုံးဆုံးဖြတ်ချက်ဖတ်ကြားတာကိုရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လင်းပြသပါတယ်။အခြေခံဥပဒေနဲ့တရားဥပဒေကိုချိုးဖောက်တဲ့သမရပါကွန်နေရဲ့လိုရက်တွေဟာအများပြည်သူရဲ့ယုံကြည်မှုကိုသစ္စာဖောက်တာဖြစ်တယ်လို့တရားသူကြီးချုပ်ကပြောပါတယ်။တန်တရားဖြစ်ဖွယ်အဖွဲ့နှစ်ဖွဲ့အတွက်ကိုရီးယားစီးပွားရေးလုပ်ငန်းကြီးနှစ်ခုစီကနေလှူဒန်းငွေဒေါ်လာ69တန်းကျော်ရဖို့သမရကသူ့ရဲ့မိတ်ဆွေ Choi Soon Sil နဲ့ပေါင်းပြီးတော့မတော်ဩဇာသုံးပြီးလုပ်ခဲ့တဲ့ဆိုတဲ့စွဲချက်တွေဟာအခြေခံဥပဒေကိုစူးစူးရွရွချိုးဖောက်တာဖြစ်တယ်လို့တရားရုံးကဆုံးဖြတ်ပါတယ်။သမရပါကွန်ဒီကတော့အဲ့ဒီစွဲချက်တွေမဟုတ်တဲ့အကြောင်းထပ်ခါတလဲလဲညှင်းထားပါတယ်။အခြေခံဥပဒေအရယာယီသမရဝန်ကြီးချုပ် Hwang Kyu An ကသမရရွေးကောက်ပွဲအသစ်ကိုရပ်ပေါင်း60အတွင်းကျင်းပဖို့စီစဉ်ရမှာဖြစ်ပါတယ်။